မြေပြည်တော်ကပုတ်ကလေးကဘူဂျိုသားမှာနနစ်တော်အရွယ်ကလေးငယ်တူလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရတောင်းဆိုတဲ့အနေနဲ့ရန်ကုန်ပါဝင်မြို့ကြီးချို့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်ကပုဂင်းရက်တပ်ဖွဲ့ CID ရုံးချုပ်ရှိကဆန္ဒပြပွဲမှာတော့မိဘတွေလူငယ်တွေအမှုပညာရှင်တွေအပါအဝင်လူပေါင်းထောင်နဲ့ချီပါဝင်ခဲ့ကြတာပါ။ဒီနေ့မနက်ပိုင်းစောပိုင်းကစတင်ခဲ့တဲ့ဆန္ဒပြပွဲမှာတော့ထောင်ချီတဲ့လူတွေကအချူရောင်အင်ဂျီတွေကိုဝစ်ဆင်ပြီးတော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖျားကနေ CID ရုံးချုပ်ရှိကိုခြိတက်ခဲ့ကြတာပါ။နေပြည်တော်မှာရှိတဲ့ Wisdom Hill ပုဂ္ဂလိကမူဂျိုကျောင်းမှာမိလာတို့ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတယ်လို့ဆိုတဲ့နစ်ကျော်အရွယ်ကလေးငယ်ရဲ့အမှုမှာတံတရာရှိသူရင်မောင်းတူကိုရဲတပ်ဖွဲ့ကဖမ်းဆီးထားပေမဲ့လည်းတလားကျော်ကြာလာတဲ့အချိန်ထိအမှုမှန်မပေါ်သေးတဲ့အပေါ်အများပြည်သူများမှမကျေတဲ့ချက်တွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာအောင်ထိုက်မင်းကလည်းတရားမျှတမှုရဖို့လိုလားကြောင်း CID ရုံးချုပ်ရှိဆန္ဒပြပွဲမှာတောင်းဆိုခဲ့ပါတယ်
။ကျွန်တော်နားထောင်လိုက်တဲ့အခါမှာဒီအနေရလဲမခိုင်လို့ဘုလိုကမ္ဘာလည်းပြောသွားတယ်။ဒါကြောင့်လည်းကလေးလေးရဲ့အင်းကြီးပေါင်းမိတွေကိုရေးသိမ်းလိုက်တဲ့အတွက်ပေါ့။ဒါပေမဲ့တကယ်ညင်းမှာပဲဒီဒီအနေရထားတဲ့ဟာကျောင်းလုံးရဲ့ကလေးလေးကတော့မဟုတ်ပါဘူးလို့လည်းပြောသွားတယ်။အဲ့တော့ကျွန်တော်ကဒီအနေရရလဲကိုယုံပြီလားမယုံပြီဘူးလားပေါ့နော်။ဒါကျွန်တော်တို့ရဲ့တရားအရှင်းပြရှိတယ်။မရှင်းနေဘူးပေါ့။ဒီတရားနဲ့အောင်ကြီးရဆိုရင်တို့ဒီကလေးရရှိရတော့ယူဆပြီးတော့ကျွန်မယူပြီးတော့စစ်ဆေးခဲ့တာပေါ့နော်။တတိထောက်တာမခိုင်လုံးလို့ပြန်လှုပ်ပြီးကြကြမှာအခုပြန်ပြီးတော့ဒီလိုပဲတကယ်ကအနေနဲ့ရေးဖို့ပေါ့နော်ဆွဲချက်တင်တယ်ဆိုရင်ချက်ကလည်းကျွန်တော်တို့အနေနဲ့မတည့်မပွင့်ဖြစ်ရတယ်ပေါ့နော်။ဒါကြောင့်မလို့ဒီချက်ပုံပြီးပွင့်လင်းမြင်တာမှုရှိရှိနဲ့တောင်းခံမှုရှိရှိနဲ့တော့ပြန်နေနေတာပါ။ဟုတ
်။လူငယ်တွေအမှုပညာရှင်တွေကလေးမိဘတွေပူပေါင်းပါဝင်ခဲ့ကြတဲ့ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာတော့အစောကခံရတဲ့ကလေးငယ်အတွက်တရားမျှတမှုရရှိရေးကလေးငယ်တွေဘေးကင်းလုံခြုံရေးစတဲ့စာသားတွေပါဝင်တဲ့စိုင်းဘုတ်တွေကိုကိုယ်ဆောင်ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့6နှစ်အရွယ်သမီးငယ်ရဲ့ဖခင်ဖြစ်သူကိုအောင်စိုးထိုက်ကတော့သူပူပေါင်းပါဝင်ဖြစ်တဲ့အကြောင်းကိုအခုလိုရှင်းပြပါတယ
်တစ်ချက်ပေါ့နော်ပထမတစ်ချက်ကကျွန်တော်တို့ကိုနိုင်ကြလဲသမီး6နှစ်သမီးလေးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်နေနဲ့အားကြောင့်ဝင်လဲဝင်ပါတယ်နောက်တစ်ခုကလဲကျွန်တော်တို့ကဒီကောင်ဒီကိစ္စကကျွန်တော်တို့ကဟိုဒီဗီတိုရီယာစက္ကနာမှာကျွန်တော်တို့ကဒါဟိုဟုတ်တယ်ဒီမောက်ဖို့ပြသက်တယ်ဖြစ်တာပေါ့နော်ဒါဖြစ်တယ်ဖြစ်နေတာတော့ကြားပြီအဲ့တော့ဟိုအခုဖြစ်တဲ့ပြဿနာမှာလဲဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့ဒီစိုက်ကြွယ်ပုံမျိုးပြည်သူလူထုကအားဖို့အားမရဖြစ်တာရယ်တော့မယုံကြည်တာရယ်အဲ့ဒါပို့ပြီးတော့ဟိုဖြစ်တယ်ပို့ပြီးတော့ဟိုခံစားချက်တွေပို့များတာပေါ့နော်အဲ့တော့ဗီတိုရီယာစက္ကနာကိုနံပါတ်1ကျွန်တော်တို့အနေနဲ့လဲဟိုအမှန်တိုင်းဖြစ်ဖို့ဟိုကျွန်တော်တို့လိုလာတယ်အဲ့လိုပဲဒီလိုကိစ္စမျိုးတော့မဖြစ်အောင်ကျွန်တော်တို့သားသမီးတွေလက်ထက်ကြရင်ဒီလိုကိစ္စမျိုးတွေဘယ်လိုဆက်ပြီးမပေါ်အောင်ကျွန်တော်တို့မိသားစုနဲ့ဝင်ပြီးတူအောင်တာဖြစ်တယ်နောက်တစ်ခုကကျွန်တော်အနေနဲ့ဟိုဒီခက်ကာလာကြီးနဲ့ပြောင်းသွားပြီးတူအောင်လည်းပြောင်းသွားပြီးအဲအကြောင်းမို့ဒီမြန်မာနိုင်ငံရဲ့တဖွဲ့ရဲ့လုံထုံးလုံးလူတွေသူတို့ရဲ့အချင်းချင်းတွေလည်းအဲ့ဒီတိခါတွေကြောင်းမှုလိုပြီးဆိုတော့
ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းအလားတူတရားမျှတမှုရရှိရင်ငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြသလိုဗန်ဒလီမြို့နဲ့စင်ကာပူရောက်မြန်မာနိုင်ငံသားတချို့ကလည်းအလားတူဆန္ဒပြလှုပ်ရှားဖို့စီစဉ်နေကြပါတယ်။ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကိုအောင်စိုးထိုက်ကတော့ဒီလိုလူမှုလှုပ်ရှားမှုတွေကနေတရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှုမျှော်လင့်တယ်လို့ပြောပါတယ်။သမ္မတရုပ်ပြောခွင့်ရဦးစောထေကတော့ဒီမှုနဲ့ပတ်သက်လို့အဖြစ်အပျက်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းဒေပြည်တော်မှမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။အချိန်တည်းမှာပဲအမှုမှန်ပေါ်ပေါက်ရေးတိုက်တွန်းမှုတွေကိုကြိုးစားပေးမဲ့လည်းလူမှုကိုရက်တွေမှာမှတ်ချက်ပေးရေးသားဖော်ပြမှုတွေမှာတော့ထိမ့်သိမ့်တုန်သိမ့်ရှိကြဖို့ကိုလည်းသတိပေးထားပါတယ်ရှင်။